ရိုဟင်ဂျာဒုက္ခသည်တွေကိုဘာဆန်ချာကျုံးဘော်ကိုပြောင်းရွှေ့ပေးမယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂအကြီးအကဲအရာရှိတဦးကကြိုဆိုလိုက်ပေမဲ့လို့ဒုက္ခသည်တွေရဲ့ဆန္ဒတွေအတိုင်းဖြစ်ဖို့လိုတဲ့အကြောင်းပြောဆိုလိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ဘယ်ဒုက္ခသည်ကမှသူတို့အတွက်အသက်အန္တရာယ်ရှိတဲ့ကျုံးဘော်ကိုမပြောင်းရွှေ့ကြလိုဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကတုံ့ပြန်ပြောဆိုလိုက်ပါတယ်လိုအပ်တဲ့စားတောက်နေထိုင်မှုတွေကိုစီစဉ်ထားပေးမယ်လို့ဆိုပေမဲ့အသက်ဘေးရန်ကြောက်လို့မြမပြည်ကနေထွက်ပြေးလာကြတဲ့သူတို့အတွက်ဘေးထပ်ဖြစ်နိုင်တဲ့နေရာကိုမတွားလိုကြသလိုလူသားတဦးချင်းစီရဲ့လူတံမှုကိုလည်းလေးစားစီလိုပါတယ်လို့ဆိုကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ခံမှန်းကြီးရိုဟင်ဂျာဒုက္ခသည်6သိန်းလောက်ရှိနေပြီးတော့ကဘာမှာအကြီးဆုံးဒုက္ခသည်စခန်းအဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘာဆန်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးလက်ထောက်ကော်မရှင်နာမင်းကြီးဘောခါထက်ကကြိုဆိုလိုက်တာပါဒါပေမဲ့လည်းဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်အခုလိုမျိုးကျုံးပေါ်ကိုရွှေ့ပေးမဲ့အစီအစဉ်ကိုကြိုဆိုကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ကုတုပလောင်နဲ့ဘာလုခါလီဒုက္ခသည်စခန်းနေဒုက္ခသည်တချို့ကကန့်ကွက်ပြောဆိုလိုက်ပါတယ်ဒီကျုံးဟာကနှုကျုံးဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အသက်အန္တရာယ်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရပါဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလုခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကုမျိုးတန်ကပြောပါတယ
်အဲကျုံးဘက်ကဘယ်သူမှသွားမဆန်းမရှိပါဘူး။ဘာဖြစ်လို့ဆိုရင်ဒီဒုက္ခတွေဘဝအမကန်ချရတာကမရှိပါဘူး။ဒါကအဲကျုံးကမူရတီမှာဟိုရေလွင်းမယ်ဆိုရင်ဟာအဲကျုံးကတော့ရေလွင်းနိုင်တဲ့ကျုံးစိတ္တတော်ကြောင့်ဘယ်ဒုက္ခဆိုမဲ့အဲဘက်ကသွားနေချင်အောင်ဖြစ်ပါဘူး။ဒါဒီကုလသမဂ္ဂကဒီဒုက္ခတွေကိုကြံ့ကြဲမယ်ဆိုတာကိုကျိုးတော်ကဒီကုလသမဂ္ဂရဲ့ကျွန်တော်တို့ဒီမှာရှိနေဒုက္ခတွေဒီလူသားချင်းဟိုစာနာပြီးတော့ပြောတာမထွေးပါဘူး။ဘာလို့လဲဆိုရင်အင်းကျွန်တော်ဘယ်လိုမျိုးကျွန်တော်ဆိုတာအခုလို့အားလုံးသိပါတယ်ဒီကုလသမဂ္ဂလည်းနိုင်ငံတကာအင်ဂျီယိုလည်းပြည်တော့လောကရဲ့အပေးတွေကလည်းသိပါတယ်အဲ့ဒီအဲ့ကျွန်တော်ဘယ်လိုမျိုးကျွန်းဆိုတာ
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းဒဏ်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေကိုပြောင်းရွှေ့ပေးမယ်အစီအစဉ်ပေါ်ဆိုရင်းနဲ့သဘောထားပြောဆိုထားပါတယ်သူတို့ဟာမြန်မာပြည်ကနေအသက်ဘေးကနေဆိုရင်လိုပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအသက်တန်ဖိုးကိုလေးစားပေးကြဖို့လည်းဒရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကမြစ်တာရက်ခံပါတယ
်။အဲ့ကျောင်းကတော့အဲ့ကြီးတဲ့ဆိုတာကကိုလုံးပြီးပြီးပြီးတော့မှဒီဒုက္ခတွေကအဲ့ကိုပြေးမယ်ဆိုတာကဒီကုလသမဂ္ဂကကြိုးဆိုဘယ်လိုဆိုရင်ဒါကတော့လုံးဝကျွန်တော်ဟိုလက်ကနေမှမဟုတ်ပါဘူး။ဘာဖြစ်လို့ဒီကျွန်တော်လည်းလူကျွန်တော်လူသားပါကျွန်တော်မှလည်းလူတန်ဖိုးကျတော့ဆိုတာကြည့်ပါတယ်ကျွန်တော်အဲကျွန်တော်အတော့အစားအတော့ဆိုတာအစင်းသေးပြင်းနေဆိုရင်ဒါကတော့တကယ်အစားစားတော့ပေါ်လာလားမဟုတ်ပါဘူးဒီဘက်ကကျွန်တော်ဒီဘက်ကစားတော့ပေါ်လာမှာလေကျွန်တော်ဒီဘက်ကအတားအန်ဒေဂျန်လာတာဒီကကျွန်တော်ဒီဘက်ကအတားအန်ဒေဂျန်ပါလာတာဆိုတာကိုသူတို့တီးပြီးတော့မှကျွန်တော်ကအဲ့မှာအတားအန္တရာယ်ကြီးတဲ့နေရာကိုပြန်လည်ပြုံးနေဆိုရင်ဒါကတော့ကျွန်တော်လာမချင်နိုင်ဘူးဒီတော့ဒီကုလသမဂ္ဂနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ဆရာကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအဲ့ဘက်ကလုံးဝတွားချင်တဲ့ဆိုင်ရမချေရဘူးကျွန်တော်မှာ
ကျိုးမော်ကိုပြောင်းရွှေ့ကြဖို့ဒုက္ခသည်တွေကိုနေ့စဉ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်သူတဦးတယောက်မှသွားလို့တဲ့ဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခသည်ကိုယ်စားလှယ်တွေကနေတဆင်သဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ်။ကျွန်
တော်ဆိုကျွန်တော်ပါဆန်ချက်ဆိုဆန်ကဒုက္ခသည်ရောက်ဖို့ဆိုတာဘုံမဆန္ဒမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဆောင်ကမှအဲ့ဒီဒီရေဟောဒီအင်ဒရက်ရှိတဲ့နောက်ပိုင်းမှာဟောသူနာမေရေပါခိုက်တော့လာမယ်ဆိုလို့ဆိုရင်အဲ့ဒီလူကအလွန်ဆွေးတဲ့ဟောအန်တက်မရှိနိုင်နဲ့အဲ့ဒါကြောင့်အဲ့ဒီပါဆန်ဆုံးတဲ့သွားဖို့ဆိုတာကျွန်တော်လုံးမဆူလာဘူးကွ။ဟုတ်ကဲ့သူကအပရီလမှာသူတို့ချက်ကောင်းမယ်ပြောတယ်ဒါပေမဲ့ကျွန်တော် အာလည်းဒီမှာရှိတဲ့ကမ်ပိန်းတာဝန်ထံပေါ်ဒီမှာရှိလို့ခေါ်တယ်အဲ့ဒီ IC office တာဝန်ထံကဒေါက်တာစီမာဇီကောင်းဆောင်များကိုခေါ်ပြီးတော့ဒီရုံးမှာသူတို့ကစီရူရာတော့ဘာလို့ပြတာဘာလို့ရှိပြီလဲဒါနဲ့ဆရာဒီဘာကြောင့်ဆွဲမှာလုံးဝအဲ့ဒီမှာဆွဲမယ်ဆိုလို့ဆိုရင်ဘာမှဟောပတ်စံလည်းရှိဘူးဒီမှာအဲ့ဒီမှာအများတော့နိုင်နေတာလည်းအဲ့ဒီမှာလုံးဆုံးဆုံးမြန်မာနဲ့သူတို့ကအဲပူရာရီပါရီစီဒီရပါတယ်ကျွန်တော်တို့ကော့စီပုံလေးပါတာအဲ့ဒါဟာအဲ့ဒီဟာကိုသူပြင်လိုက်တာကပါကျွန်တော်ဘယ်လိုလဲဆိုလို့ဆိုရင်ဒီပါကျွန်တော်ဆောင်းကိုပေါ်မှုသူတို့ကိုရင်ကျွန်တော်တို့ကတည်းကသူရင်အနာမရှိပါဘူးလို့သူတို့ကိုအဲ့လိုမျိုးတွေပြောသွားတာရှိတယ်
ကော့စ်ပဇာဒေတာခန်အနာပိုင်တယောက်ကတော့ပျောက်ရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခတွေတွေကိုစရင်ကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင်